အရှိတောင်အရှဒေသစီးပွားရေးဖွံ့ဖြိုးမှုဟာ2022ခုနှစ်က 5.6 ရာခိုင်နှုန်းရှိခဲ့ရနေပြီးတော့အခုနှစ်မှာတော့ 4.6 ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့ကျဆင်းသွားပွဲရှိတယ်ဆိုပြီးတော့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ကြီးကခန့်မှန်းချက်ထုတ်ပါတယ်။ကမ္ဘာစီးပွားရေးကျဆင်းမှုကြောင့်ဝယ်လိုအပ်ကျဆင်းပြီးတော့အရှိတောင်အရှဒေသစီးပွားရေးကိုပါထိခိုက်ကျဆင်းပွဲရှိတယ်လို့သုံးသပ်ပေမဲ့ထိုင်းနိုင်ငံစီးပွားရေးကတော့မနှစ် 2.6 ရာခိုင်နှုန်းဖွံ့ဖြိုးမှုကနေပြီးတော့အခု2023မှာ 3.8 ရာခိုင်နှုန်းအထိတက်လာမယ်လို့OECD ရဲ့2023ဒေသတွင်းစီးပွားရေးစစ်တမ်းထဲမှာခံမှန်းတွက်ချက်ပါတယ်။မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံကတော့ဒေသတွင်းမှာဖွံ့ဖြိုးမှုနှုန်းအနည်းဆုံးဖြစ်လာလိမ့်မယ်လို့ OECD ကခံမှန်းထားပါတယ်။ငွေကြေးဖုံးပွားမှုတွေနဲ့ကမ္ဘာစီးပွားရေးနှိကွေးကျဆင်းမှုတွေဟာအရှိတောင်အရှဒေသဖွံ့ဖြိုးရေးထိခိုက်ရတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့လည်းဖော်ပြပါတယ်။ပြီးကြတဲ့နှစ်မှာဒေသတွင်းကုန်သွယ်ရေးအားကောင်းမှုတစ်စုံတစ်ရာရှိခဲ့ပေမဲ့ကမ္ဘာစီးပွားရေးအခြေအနေကြောင့်အခုနှစ်ကုန်သွယ်ရေးကိုထိခိုက်ပွဲရှိတယ်လို့ OECD အရှဒေသဆိုင်ရာကြီးကဲကပြောပါတယ်။ဒေသတွင်းထူးခြားခြားစီးပွားရေးဖွံ့ဖြိုးတိုးတက်လာပွဲရှိတယ်လို့ခန့်မှန်းထားတဲ့ထိုင်းနိုင်ငံကတော့အင်းဒီချင်းတရုတ်နိုင်ငံကနေဆက်ပေါက်တွေဖွင့်ပေးတာနဲ့ပို့ကုန်ရင်းကြောင့်ဖြစ်တဲ့ဆိုပြီးတော့ Bank of Thailand ရဲ့လက်ထောက်အုပ်ချုပ်ရေးမှုက Bangkok Post သတင်းစာကိုပြောပါတယ်။တရုတ်နိုင်ငံကတော့ပြီးခဲ့တဲ့နှစ်ဖွံ့ဖြိုးမှု300ခန့်နှုန်းကနေပြီးတော့ 5.3 ခန့်နှုန်းအထိတက်လာပွဲရှိတယ်ဆိုပြီးတော့ OECD ဒေသတွင်းစီးပွားရေးစစ်တမ်းထဲမှာခန့်မှန်းထားပါတယ်ခင်ဗျာ။